ဦးကြည်ဝင်းတို့ဟာတောက်လျှောက်ဒီညီလာခံမှာတက်ခဲ့တာဆိုတော့ကအခု73နှစ်ခွဲကြာခဲ့တဲ့ဒီအမျိုးသားညီလာခံကိုအနှစ်ချုပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်ဘာများပြောချင်လဲခင်ဗျအ
နှစ်ချုပ်ပြီးပြောမယ်ဆိုလို့ရှိရင်ဒါ48လည်းမတူဘူး84နှစ်လည်းမတူဘူးအထူးသဖြင့်တိုင်းရင်းသားတွေအတွက်ကိုအခွင့်အရေးပို့ပေးထားတဲ့ဖွဲ့စည်းပုံကြီးတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်တိုင်းရင်းသားတွေအတွက်အခွင့်အရေးပို့ပေးထားတယ်လို့ဟိုဦးကြည်ဝင်းကပြောပြမယ်လို့ကျွန်တော်တို့အခုဒီမှာတိုင်းရင်းသားတွေဘက်ကိုမေးကြည့်တဲ့ခါကျတော့တို့ကျွန့်ကြံအာဏာတို့ဒီဥပဒေပြည်အာဏာတွေမှာအဖြစ်ခရစရေး73ဘွယ်တောင်းထားတဲ့အချက်တွေလည်းမရဘူးမစင်စားဘူးအစရှိသဖြင့်ပြောဆိုတာတွေကျွန်တော်တို့ကြားပါတယ်အဲ့ဒါဘယ်လိုကွာဟချက်ဖြစ်နေပါလဲခင်ဗျ
ကျွန်းကအာဏာဆိုတာကတော့ဗျာဆရာကျွန်းကအာဏာကတော့တိတ်ပြီးတော့လေဟိုစက်ပေါ့အရေးကြီးတဲ့အာဏာမဟုတ်ပါဘူးကျွန်းကနဲ့အာဏာကိုပြည်တော်စုလွတ်တော်ကနေပြတာယူထားတာလွယ်အောင်လို့ပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီဥပဒေပြည်တဲ့အာဏာတွေထဲမှာကြံနေတဲ့အာဏာကျွန်းချက်ကြံနေတဲ့အာဏာကိုပြည်တော်စုလွတ်တော်ကယူထားတဲ့ဥစ္စာပြည်သူလူထုအတွက်ကြံခဲ့မယ်ဆိုလို့ရှိရင်လှုပ်ပြီးလို့လွယ်အောင်လို့အဲ့ဒီသဘောမျိုးပါသူတို့ပေးလိုက်တယ်ဆိုလို့ရှိရင်ဆင့်ဆင့်နေရာတက်လာအောင်ပြည်တော်စုကသဘောတူတဲ့အထိတက်လာမယ်အပိုင်းနေရှိမှာဟုတ်
စစ်တပ်ကဏ္ဍတွေကိုပြန်ကြည့်တဲ့အခါမှာဒီကျွန်တော်တို့နိုင်ငံတော်မှာအရေးကြုံလာရင်ကာကွယ်ရေးဦးစီးချုပ်ကနေအာဏာသိမ်းခွင့်ရှိတယ်။နောက်တစ်ခါဒီကာကွယ်ရေးဦးစီးချုပ်ကိုလည်းပဲပေးထားတဲ့လုပ်ပိုင်ခွင့်တွေကအတော့ကိုများပြားနေတဲ့အတွက်ဒီအနာဂတ်ကာကွယ်ရေးဦးစီးချုပ်ဟာအစိုးရရဲ့ပုံပြီးဩဇာရှိနေတယ်လို့တိုင်းသာခေါင်းဆောင်တချို့ကကျွန်တော်တို့ပြောပါတယ်။ဆရာဦးကြည်ဝင်းတို့အတွေ့အကြုံရှင်းပြပေးစေချင်ပါတယ်ခင်ဗျ
။ကျွန်တော်အမြင်ကတော့ဒါအဓိကကတော့ကာကွယ်ရေးဦးစီးချုပ်မဟုတ်ဘူးဆရာရဲ့။တမန္တာပါ။တမန္တာတောင်မှသူလှုပ်ချင်တိုင်းလှုပ်လို့မရပါဘူး။လုံးကျွင်းနဲ့အုပ်ချုပ်မှုကော်မတီဆိုတဲ့တခါရှိပါသေးတယ်ဆက်တယောက်နဲ့ဖွဲ့ထားတာဒီကော်မတီရဲ့သဘောတူညီချက်နဲ့လှုပ်ရပါတယ်လှုပ်ပြီးရင်တော့မှတခါဒါလှုပ်ရတဲ့အကြောင်းရင်းကိုသက်ဆိုင်ရာလွှတ်တော်ကိုအနည်းစားဆုံးလွှတ်တော်ကိုလွှတ်တော်ကျင်းပနေတယ်ဆိုလို့ရှိရင်လည်းအနည်းစားဆုံးလွှတ်တော်ဟိုဥစ္စာဖြစ်မှာတကယ်လို့ကျင်းပတာမဟုတ်လို့ရှိရင်လည်းလွှတ်တော်ကို21ရက်တွင်းခေါ်ပြီးတော့မှကျွန်တော်တို့အကြောင်းပြန်ပြီးတော့ပြင်ပြရပါတယ်
ပြည်သူ့လုံခြုံရေးနဲ့ကာကွယ်ရေးကော်မတီကိုပြန်ကြည့်လို့ရှိရင်12ဦးပါတယ
်ဟုတ်ပါတယ်
အဲ့12ဦးမှာ6ဦးကကျွန်တော်တို့ဒီစစ်တပ်နဲ့ပတ်သက်နေတယ်ဆိုတော့အဲ့ဒီ12ဦးကဆုံးဖြတ်မဲ့အချက်တွေဟာအနာဂတ်မှာမြန်မာနိုင်ငံရဲ့အရေးပေါ်အခြေအနေတွေမှာဖက်လိုက်မှုရှိနိုင်တယ်လို့တချို့ကလည်းယူဆပါတယ်ဆရာဦးကြည်ဝင်းဘယ်လိုယူဆလဲခင်ဗျ
ဒါအမျိုးသားရေးကိစ္စပဲခင်ဗျကျွန်တော်တို့ဘာပဲဖြစ်ဖြစ်လေဟို12ဦးကညှိနှိုင်းပြီးလောက်ရမှာပဲပေါ့သူတဖြစ်ပေါ့ဗျာတိတ်ပြီးတော့ဟိုစဖြစ်မှာလားအသေးတန်ဖြစ်မှာလားသူတို့12ဦးကမဲခွက်ပြီးဆုံးဖြတ်မှာပါအဲ့မှာကျွန်တော်တို့ခုနတက်ကပါတယ်ဆိုတော့ဟုတ်ပါတယ်6ယောက်ကတက်နဲ့ပတ်သက်တဲ့လူက6ယောက်ကျွန်တော်တို့အရတန်းနဲ့ပတ်သက်တဲ့လူက9ယောက်ပေါ့နော
်ဖွဲ့စည်းပုံနဲ့ပတ်သက်လို့အချက်တချို့ကိုပြင်းပြင်းနဲ့ဆိုရင်10နှစ်ကြာမှပြင်တင်ပါတယ်ဆိုပြီးဆရာဦးကြည်ဝင်းတို့အကြံပြုထားတယ်လို့ထင်ပါတယ
်ဟုတ်ပါတယ်ခင်ဗျ
ဟိုဘလူနီနဲ့ပြန်ပြီးတော့ကျွန်တော်တို့ပြင်ဆင်ရမလဲခင်ဗ
ျကျွန်တော်တို့အကြံပြုထားတဲ့အတိုင်းမကြပါဘူးပထမပိုင်းတော့ကျွန်တော်တို့ကလည်းစဉ်းစားလိုက်တာပေါ့နော်ပြည်သူလူထုဘက်ကနေပြီးတော့ထည့်စဉ်းစားလိုက်တာပေါ့ဘယ်လိုစဉ်းစားမိလိုက်လဲဆိုလို့ရှိရင်85ရာခိုင်နှုန်းကျော်ဆိုလို့ရှိရင်ဒါနောက်ထပ်25ရာခိုင်နှုန်းကဝမ်းမယ်ပေါ့နော်25 is equal to 1ဖြစ်သွားတာပေါ့အဲ့တော့တက်ကသဘောတူမှသာလျှင်ပြင်လို့ရတယ်ဆိုတဲ့အပိုင်းဆိုတော့ကျွန်တော်တို့ကဒါကိုတို့လိုက်လျောပြီးလို့ရှိရင်ပြည်သူအတွက်ကိုကျွန်တော်တို့ပြန်ယူလို့ရမလားဆိုပြီးကျွန်တော်တို့တင်ကြည့်လိုက်တာပေါ့ proposal တင်ကြည့်လိုက်တာပါဒါပေမဲ့အဲ့ဒါမရဘူးခင်ဗျမရတော့ကျွန်တော်တခါတစ်ဖက်နဲ့ပြန်လှည့်စဉ်းစားပါတယ်အမျိုးသားရေးကိစ္စနဲ့ကျွန်တော်ပြန်စဉ်းစားမယ်ပြန်စဉ်းစားတဲ့အခါဒါ balance power balance ညှိတယ်ဟုတ်ပြီတို့ဖြစ်စေခြင်းတဲ့ဥစ္စာကိုတို့တက်မတော်ကသဘောတူမှပြည်သူလူထုဖြစ်စင်တဲ့ဥစ္စာဖြစ်လို့ရတယ်လို့แต่သူတို့ဖြစ်စင်ခြင်းတဲ့ဥစ္စာကိုကျွန်တော်တို့သဘောမတူရင်ရမလားဆိုတဲ့အပိုင်းနဲ့ကျွန်တော်ပြန်စဉ်းစားပါတယ်။ဒါကျွန်တော်တို့ကနိုင်ငံအတွက်ကြည့်သွားပြီဘူး။တကယ်လို့အမျိုးသားရေးကိစ္စအတွက်လှုပ်လာပြီဆိုလို့ရှိရင်ဒါကိုရှောင်လွှဲလို့မရပါဘူး၊ကန့်ကွက်လို့မရပါဘူး။အမျိုးသားရေးကိစ္စမှာသူတို့အမျိုးသားရေးဘက်ကရက်တည်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ဘာလို့လဲဆိုတော့သူတို့အမြဲတမ်း honor ပဲဗျာ။အမျိုးသားရေးကိုတတ်မလို့ဒီဘယ်တော့မှတစ္ဆာမဖောက်ဘူးလို့ပြောထားတာပဲ။မူလအတိုင်းပဲ85ရာခိုင်နှုန်းကျော်ကပြင်ဆင်မှသာလျင်ဒါဟုတ်သားဖွဲ့စည်းပုံပြင်လို့ရမယ်ပထမဆုံးကျွန်တော်တို့တင်တဲ့ဥစ္စာဒါပြည်သူလူထုအတွက်ကိုကျွန်တော်ကြည့်ပြီးတော့ကဲကောင်းပြီပထမဟုတ်သား၅နှစ်တက်တန်းနှစ်ခုပေါ့နော်၅နှစ်တက်တန်းနှစ်ခုသူတို့ပေးလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့စီမှာလည်းဒီမိုကရေစီအလေးချက်တွေရသွားပြီသူတို့တက်ကလည်းတက်ကိုပြန်မယ်ဆိုရင်ဖြစ်နေပြီအဲ့လိုအချိန်တွေဖြစ်လာမလားဆိုပြီးတော့ကျွန်တော်တို့ကပြည်သူလူထုဘက်ကနေတင်ပေးလိုက်တာပါဒါပေမဲ့အဲ့တိုင်းဖြစ်မလာတော့ဖြစ်မလာတော့တခုစဉ်းစားရမှာပေါ့ဗျာအခုကျွန်တော်တို့ဒီမှာတက်နေတာနိုင်ငံရေးပါတီတွေနဲ့စွတ်တော်ကိုယ်စားတွေမဟုတ်ဘူးတိုင်းသားဖွဲ့စည်းတွေလည်းပါတယ်တပ်မတော်လည်းပါတယ်အဲ့တော့ငါတို့လိုချင်တာကြည့်ပဲငါတို့အကုန်မရခဲ့ဘူးဒါပေမဲ့ကျွန်တော်တို့လိုချင်တာရရောရသလားဆိုတော့ရတဲ့အပိုင်းတွေလည်းကျွန်တော်ရှိတယ်ကျွန်တော်တို့မလိုချင်တဲ့ဟာတွေလည်းအဲ့လိုပါလာတဲ့အပိုင်းတွေရှိတယ်ထုံနည်း၎င်းမဲ့တိုင်းသားတွေဟာသူတို့လိုချင်တဲ့အပိုင်းတွေလည်းသူတို့ရတယ်သူတို့မလိုချင်တဲ့အပိုင်းတွေလည်းသူတို့ရလာခဲ့တယ်အဲ့တက်ကရောတက်ကလည်းအဲ့လိုပဲသူတို့လိုချင်တဲ့အပိုင်းတွေကြည့်ပဲအကုန်မရဘူးသူတို့မလိုချင်တဲ့အပိုင်းတွေလည်းသူတို့ရလာတယ်။ ดาฮาจันนรุนี่นายส่วนนี้บ่เอ๋ตบ่าวว่าจ่าเลยยัดไล่ลูกจันนรุมีมาเลยเสียอุจิเวงกูน่ะเปลี่ยนเทม่าสิทธิ์ก็ลูกจันเนี่ยไปสุรานี่มาลูกจันเนี่ยไปสุราอุมาพิมพ์ไปลูกเชอรี่เล็กเมียสิทธิ์ก็ลูกจันนารอยากเมียตุรุอารอยากเมียตั้มนาตุรุลูกจันมาบ่เปียตุรุลูกเวดเนี่ยมาบ่เปียแต่การเนี่ยบิดอดีสิมังกูเกเรเนี่ยอะไรหัวหน้าต้องเลยวันนี้ท่านาต้องเนี่ยเปียนนอกจากวันนี้ท่านาทายาเนี่ยตุรุยูจันเนี่ยลูกจันมาบ่ ပြည်သူရဲ့ရပိုင်ခွင့်နေဆုံးရှုံးသလားလို့ကျွန်တော်ပြန်ကြည့်တဲ့အခါမှာပြည်သူရဲ့ရပိုင်ခွင့်နေမဆုံးရှုံးဘူးဆိုတော့ဆရာဦးကြည်ဝင်းပြောတယ်လို့စစ်တပ်ကိုငါနှစ်တက်တာငကြိမ်ပြည်တည်နေဆိုတဲ့အယူဆကိုထောက်ခံတာညီလာခံထဲမှာဘယ်လိုလုပ်များလဲခင်ဗျထောက်ခံတာညီလာခံထဲဘယ်လိုများလဲဆိုတော့ဒါကကိုဟိုဒါကိုဆိုကိုဘကိုတင်ကြတာပဲဗျဟိုဘသူကထောက်ခံတယ်ဘသူကမထောက်ခံဘူးဆိုတာတ
ဒီမှာဆုံးဖြတ်တာဟုတ်အခုမြို့သားညီလာခံကတော့ပြီးသွားပြီဟုတ်ပါတယ်မြို့သားညီလာခံပြီးသွားပြီတဲ့နောက်မှာမူကြရေးဆွဲရေးကော်မရှင်ကညီလာခံကသဘောတူတဲ့အချက်တွေခြေခံပြီးရေးမယ်ဟုတ်ပါတယ်ရေးပြီးရင်လူမှုဆန္ဒခံယူဝယ်လုပ်မယ်အဲ့ဒီလူမှုဆန္ဒခံယူဝယ်လုပ်ပြီးလို့ရှိရင်နိုင်ငံရေးပါတီတွေထပ်ဖွဲ့မယ်ဖွဲ့ပြီးလို့ရှိရင်ရွေးကောက်ပွဲလုပ်မယ်အဲ့ဒီရွေးကောက်ပွဲမှာ
ไม่ใช่ว่าเราไม่ยอมจีบเอาหรอกเราถ้าบีโร่เวเมสโซลูชันเลยตัวเราได้ขับไปชิมาบอนอสเซียยุคกับเวมาปารีจีเวปานายเมสโซโร่แต่แกกูจะกูเนี่ยยุคกับเวรมาอันไหนอยากทำเนี่ย ไดนาปารีเพื่อคันทาร์ปารีดีสิเดดีปารีด้วยลาลาเปโลชินเอ็มเล็กเมียไดนาปารีเรียรอดูเนเน่บาบาเลยดูคุ้มอยู่มาวะฟารู้ว่าตัวไดนาลุยอะไรเนราอูเนาะเดี๋ยวพี่ลูกกูจะพิจารณาปารีจีริจารอถ้าจารอยังอ่ะลูกปารีจีอันนี้มาชาร์เราดูจะโน้ตมาเลยถ้าเราปารีลุงต้องสิ่งต้องเล็กกูบ่เนาะปารีอะมาแล้วบอกว่าปารีวันเปล่าสิยามะอันนี้ต้องยุคกับเปล่าวันยามะโซดีลูกกันได้เช็คลีดีบาลานจ์บาลามาบ่
ในไงบ้างกันนะอุปยันจีเรขาจารอเยจีเรตีนเส้นไงยานงโอจันนารุเสด็จกายุงโอทาร์เรตุดอมาจันนักคุณเส้นไงยานงาปีรูปเชดตัวตัวเลยเป้ตัวดีคุณเส้นไงยานงานี่ลูกเป็นงูอุปยันจีเรขาจารอตีที่พี่บีเนกูปียงยีเนพวยจีบงเสนกาลโลเซมารอเซนิตีดอมาบามาปียงเนมบุอะไรดีเชดีกูปีนเนมบุคุณยีมิสิฮูรุนาเลทาร์เรขาจารอนับท่านเนบอมเปล่าจามาเดโมกราซีเยกูปีบีบีมีเชลลิมเมลูอุจิมยูซาเลกเมีย
ตัวอุเนตัวอุบอบยาตันยารีจันนารุในงามาชีเดบยา ในงานนี้ทำอะไรเนี่ยทุกที่ตั้งเนี่ยตั้งยาริชีเลยที่ตั้งยาริฮะจันนารุว่าตัวเองลงมายามาตัวดอริมาเลยตั้งเนี่ยจันนารุปีดูว่าเดี๋ยวเนี่ยเดี๋ยวป้องลงลาลุชีเองที่ดูเรื่องกูเสรียดบัวรารีดูดีลามะตัวเองดบัวรารีดูดีเรื่องกูจะพิจารณาเรื่องกูเสรียดีลามะดีลามีลุชีเองในงานนี้ทำอะไรอยู่ตัวเองจีเลด้าลาเรตเนี่ยมาดีเนี่ยมาตัวเส้นเนี่ยมาโมดบ่าว เออขณะรู้จันนารู้เลด้าบีดายงจีบีดาเออจันนารู้บารายกูจันนารู้